ဘင်္ဂလားဒေ့ရှ်နိုင်ငံရဲတပ်ဖွဲ့ကဒကာမြို့တော်မှာရှိတဲ့အစ္စလာမစ်စွန့်ရောက်သမားတွေပုံကိုနေတဲ့နေရာကိုစနေနေ့ကဝင်ရောက်ပြီးတော့စီးနင်းခဲ့ရမှာပြီးခဲ့တဲ့ဇူလိုင်လအတွင်းကဖေးဆိုင်တဆိုင်ကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ဖြစ်ရပ်ရဲ့နောက်ွယ်ကနေပါဝင်ပတ်သက်ခဲ့သူစစ်သွေးကြွနှစ်ဦးသေဆုံးသွားတယ်လို့ဆိုပါရယ်ဒကာမြို့တော်ကဖေးဆိုင်သိမ်းပိုက်ခံရတဲ့ဖြစ်စဉ်မှာလူပေါင်း22ယောက်သေဆုံးခဲ့ရတာပါတရင်အရဝင်ရောက်စီးနင်းတဲ့ဘင်္ဂလားဒေ့ရှ်လူညုံရေးတပ်ဖွဲ့ဝင်တွေဟာစစ်သွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေ12နာရီကျော်ဖြစ်ပွားခဲ့ပြီးနောက်ဒေသစံတော်ကြီးညနေ4နာရီမှာအဆုံးသတ်သွားတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ကလေးငယ်တယောက်ကိုခြိထားတဲ့စစ်သွေးကြွတွေကအမျိုးသမီးတယောက်ဟာသူမရဲ့ခန္ဓာကိုယ်မှာဝတ်ဆင်ထားတဲ့ဖောက်ခွဲရေးဝတ်စုံကိုဖောက်ခွဲလိုက်တာကြောင့်ကလေးငယ်တူဒဏ်ရာရရှိသွားပါတယ်။အတေကံဖောက်ခွဲရေးဝတ်စုံပောက်ကွဲမှုကြောင့်ဖောက်ခွဲသူအမျိုးသမီးအပါအဝင်အစွန်းရောက်နှစ်ဦးသေဆုံးသွားတဲ့အကြောင်းဒက္ကာမြို့တော်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူမာဆူဒါရာမန်က AFP သတင်းဌာနကိုပြောပါတယ်။သေဆုံးသွားသူတွေဟာဇူလိုင်လ1ရက်နေ့ကနိုင်ငံသားအများစုပါဝင်လူပေါင်း22ယောက်သေဆုံးခဲ့ရတဲ့ကဖေးဆိုင်တိုက်ခိုက်မှုကိုလုဆောင်ခဲ့တဲ့ဂျမားယတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် MGB အစွန်းရောက်အုပ်စုရဲ့အဖွဲ့ဝင်တွေဖြစ်ကြတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ခင်ဗျာ။